အာဖရိကတိုက်ခဲကဘရွန်ဒူးနိုင်ငံကဒီ VOA နဲ့ BBC ထုတ်လွှင့်ချက်တွေကို6လပြည့်တယ်လို့ကြေညာခဲ့ပါတယ်။သမရသက်တမ်းပြောင်းလဲခြင်းအပါအဝင်အဆိုပြုထားတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆန္ဒခံယူပွဲလုပ်ဖို့တရင်နှစ်ပတ်ပဲလိုတော့ချိန်မှာအခုလိုမျိုးနိုင်ငံတကာသတင်းဌာနနှစ်ခုရဲ့ထုတ်လွှင့်ချက်တွေကိုပိတ်လိုက်တာဖြစ်ပါတယ်။VOA နဲ့ BBC အတန်းလွှင့်ဌာနတွေဟာသတင်းမီဒီယာဥပဒေကိုဖောက်ဖျက်တယ်လို့ကျင်းဝတ်နဲ့မညီတဲ့ဆောင်ရွက်ချက်တွေလုပ်နေတယ်လို့ဘရွန်ဒီအမျိုးသားဆက်သွယ်ရေးကောင်စီကတောက်ဆန်တွေကကြေညာခဲ့ပါတယ်။ထောက်လွှင့်ချက်ပိတ်ပင်မှုကိုတင်းလာနေမှာစတင်မှာဖြစ်ပါတယ်။ဘရွန်ဒီအမျိုးသားဆက်သွယ်ရေးကောင်စီရဲ့လုပ်ရအပေါ်မယုံနိုင်အောင်ဖြစ်ရတယ်လို့ VOA ကတုံ့ပြန်ခဲ့ပါတယ်။လက်ရှိဖြစ်နေတဲ့အဖြစ်အပျက်တွေအပေါ် VOA ရဲ့အချက်အလက်မှန်ဗမ်မလိုက်ဓမ္မဒေသကြားတဲ့သတင်းတွေ VOA ပရိသတ်တွေကအမြင်အားထားနေကြတာဖြစ်တဲ့အတွက်အခုလိုထုံးလွှင့်ချက်တွေကိုပိတ်ပင်လိုက်တာဟာနိုင်ငံအတွက်အရေးကြီးတဲ့အချိန်မှာဘရွန်ဒီပြည်သူတွေအတွက်ယုံကြည်စိတ်ချရတဲ့သတင်းတွေမရအောင်လှုပ်လိုက်တာပဲလို့ VOA ညွှန်ကြားရေးမှူးအမန်ဒါဘက်နက်ကအကြေညာချက်ထဲမှာဖော်ပြထားပါတယ်။ဘရွန်ဒီသမ္မတသက်တမ်းကို9နှစ်ကနေ9နှစ်အထိတိုးမြှင့်မှုပါဝင်တဲ့ဖွဲ့စည်းပုံပြင်ဆင်ချက်အတွက်ဆန္ဒခံယူပွဲကိုမေလ18ရက်နေ့မှာကျင်းပမှာပါ။ဆန္ဒခံယူပွဲမှာဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံမဲမပေးဖို့ဆိုအောင်နေကြသူတွေအပေါ်အရေးယူနိုင်ခြင်းရှိတယ်လို့ဆိုပြီးပြင်သစ်သတင်းဌာန RSI ကမမှန်တဲ့ရင်တွေထုတ်လွှင့်နေတယ်လို့ဆွဆွဲပြီး RFI ကိုလည်းအမျိုးသားဆက်သွယ်ကောင်စီကတတိပေးချက်ထုတ်ပြန်ခဲ့ပါတယ်။